ကိုရိုနာဗိုင်းရပること့စ်အဆိုးရဆုံးပြင်းထန်ဖြစ်ပွားနေတဲ့တရုတ်နိုင်ငံဝူဟန်ကနေပြန်လည်ကဲထုတ်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုတီးတံခွဲထားဖို့တနင်္ဂနွေနေ့ကနာတူနာကျွန်းကိုဆက်ရောက်လာချိန်မှာပဲဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။တရုတ်ကနေကဲထုတ်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေထံကနေကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာနိုင်ခြေကိုကာကွယ်ဖို့အတွက်သူတို့ကိုနာတူနာကျွန်းမှာတည်တံခွဲခြားထားရင်အစိုးရရဲ့ဆုံးဖြတ်ချက်အပေါ်မှာဒေသခံတွေမကြေမနပ်ဖြစ်နေကြတာပါ။တရုတ်ကနေကဲထုတ်လာတဲ့အင်ဒိုနီးရှားနိုင်ငံသား242ဦးလိုက်ပါလာတဲ့စစ်တပ်လေးရင်3စီးနာတူနာကျွန်းပေါ်ကစစ်တပ်အခြေစိုက်စခန်းတွင်နေရာချမဲ့စခန်းကိုဥတီပြန်ပန်းလာချိန်မှာပဲဆက်မပြပွဲတွေဖြစ်ခဲ့တာပါ။ဝူဟန်ကနေကဲထုတ်လာသူတွေကိုတီးတံခွဲထားမဲ့အစ်စ်အခြေစိုက်စခန်းနဲ့ကီလိုမီတာအနည်းငယ်ပဲဝေးတဲ့မြို့တော်ရနိုင်းမှာတနင်္ဂနွေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။အစိုးရပိုင်း TBR ကထုတ်ပြန်ကြတဲ့ရုပ်သံထဲမှာတော့လမ်းပေါ်မှာဓာစင်းနဲ့ချီတဲ့ဆန္ဒပြသူတွေကအစ်စ်အခြေစိုက်စခန်းရှိရာကိုဥတီချီတက်ကြပြီးလမ်းပေါ်မှာလည်းကားတယာတွေကိုမီးရှို့ထားပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ကြားထိတ်တိတ်တွေ့မှုတချို့ရှိခဲ့ပါတယ်။ကျောင်းနိုင်ငံဝူဟန်ကနေပြန်လည်ကဲထုတ်လာသူတွေဟာကျန်းမာရေးကောင်းမွန်ကြောင်းအင်ဒိုနီးရှားကိုမပြန်ခင်မှာတရုတ်အာဏာပိုင်တွေကကျန်းမာရေးစစ်ဆေးပြီးဖြစ်ကြောင်းဒါပေမဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားချက်နဲ့အညီသူတို့ကိုတီးတံခွဲထားရတာသာဖြစ်တဲ့အကြောင်းအင်ဒိုနီးရှားခေါင်းဆောင်တွေနဲ့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကရှင်းလင်းပြောဆိုပြီးဒေသခံတွေစိတ်အေးအေးထားကြဖို့လည်းပန်ကြားထားပါတယ်။